စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဖြစ်တဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်တကိုင်အဖွဲ့၅ခုတို့၃ရက်ကြာဆွေးနွေးရမှာမြူပိုင်းဆိုင်ရာသဘောတူညီချက်၄ချက်နဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်၅ရရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာကိစ္စငြိမ်းချမ်းရေးညီလာခံကျင်းပရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နေပြည်တော်ကနေငြိမ်းချမ်းရေးဆွေးနွေးပွဲသတင်းပေးပို့ထားတာကိုတော့ကိုရဲမုံကပြောပြမှာပါ။
စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်၅ဝဲတို့ဟာဒီလ26ရက်နေ့ကနေ28ရက်နေ့အထိနေပြည်တော်ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုဗဟိုဌာနမှာဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင် EAO ရဲ့လိုလားချက်တွေကိုဆွေးနွေးခဲ့ပြီးသဘောတူညီချက်အချို့ရခဲ့ကြောင်း NCA လက်မှတ်ထိုးတိုင်းရင်းသားတွေဘက်ကပြောရေးဆိုခွင့်ရှိသူစောမြရာဇာလင်းက VOA ကိုပြောပါတယ်
အဓိကအဖြစ်တော့ကျမတို့အလို့သဘောတည်းဆိုဆွေးနွေးရေးအဖွဲ့အလာတို့ကနှုတ်နှစ်ဖက်သဘောတူညီထားတဲ့အချက်တွေရှိခဲ့ပါတယ်။အဲ့အချက်ကတော့၄ချက်ရှိခဲ့ပါတယ်။နောက်ပြီးတော့ရှင်EO ကပေါင်းထည့်ထားတဲ့၃ချက်အလို့ချက်၃ချက်ဖြစ်ပါတယ်။အဲ့အချက်တွေကိုလည်းအလို့ချက်၃ချက်စုံစုံလင်းလင်းဆွေးနွေးဘဲလို့မပြောနိုင်ရတော့လည်းပဲစုံနိုင်တလောက်တော့စုံအောင်လို့ကျမတို့ဆွေးနွေးဖြစ်ပါတယ်။ကျမတို့ရရနိုင်ခဲ့တယ်လို့ပြောနိုင်တာကတော့မူပိုင်းဆိုင်ရာ၄ချက်ဒီလိုရှိရင်သဘောတူညီချက်၅ချက်ကိုကျမတို့ဟိုမှတ်ယူပါတယ်။အဲ့လိုမျိုးကတော့ကျမတို့ရခဲ့ပါတယ
်။ဆွေးနွေးရဲ့အချက်တွေရရှိတဲ့သဘောတူညီချက်တွေကိုတော့အသေးစိတ်သတင်းထုတ်ပြန်တာမရှိသေးပါဘူး။ဆွေးနွေးပွဲဒုတိယနေ့မှာ NCA လက်မှတ်ထိုး EAO အဖွဲ့တွေနဲ့ရရှိထားတဲ့ပုံသဘောတူညီချက် Federal အခြေခံမှုလူသားချင်းစာနာတဲ့အကူအညီပေးရေး UWSA ဝ NDAA မိုင်းလာ SSPP ရှမ်းမြောက်အပါအဝင်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။၃ရက်ကြာဆွေးနွေးပွဲမှာ Federal အရေးအပြင်ငြိမ်းချမ်းရေးညီလာခံကိစ္စရပ်တွေလည်းဆွေးနွေးဖြစ်ခဲ့ကြောင်းစောမြတ်ရာဇာလင်းကပြောပါတယ်
။ကျမတို့ဒီဆောက်ဆွေးနွေးပွဲမှာ CEO တွေအထက်ထက်ကနေပြီးတော့ပြင်ဆင်ထားရတဲ့ Federal တည်ထောင်စုဒီဆောက်မယ်ဆိုလို့ရှိရင်ဆွေးနွေးလို့တဲ့အချက်၂၀နဲ့၃ချက်ရှိတယ်။အဲ့ဒီအချက်တွေကိုလည်းကျမတို့ကဆွေးနွေးဖြစ်တယ်နိုင်ငံတို့ဆွေးနွေးအဖွဲ့ကလည်းပဲသူတို့တွေက၂၀၁၈ဖွဲ့စည်းပုံမှာဒီစင်ဖြစ်ဆက်လို့တဲ့အချက်တွေပေါ့လေအဲ့အချက်တွေကိုထောက်ပြပြီးတော့မှသူတို့တွေဘက်ကလည်းပြင်ဆင်နိုင်တဲ့အချက်တွေကိုအဲ့လိုမဆွေးနွေးကြတဲ့အပိုင်းတွေဖြစ်ပါတယ်နောက်ပြီးလို့ရှိရင်ဒီညီချင်းရဲ့ညီလာခံသိစတယ်လေကျမတို့အသေးစိတ်ကြီးပါဆွေးနွေးရှိကြပါတယ
်ညီချင်းရဲ့ညီလာခံမှာပါဝင်သင့်သူတွေအားလုံးကိုဖိတ်ကြားဖို့ဆွေးနွေးခဲ့ပေမဲ့ဘယ်အချိန်ကျင်းပမယ်ဆိုတာကတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးဆွေးနွေးပွဲတက်ရောက်တဲ့ EO ၅ဘွဲ့အနေနဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ UWSA ဝ NDAA မိုင်းလာ SSPP ရှမ်းမြောက်စတဲ့အဖွဲ့တွေနဲ့တွဲဆောင်ဖို့လက်ခံထားကြောင်းလည်းပြောပါရယ်တရုတ်မြန်မာနယ်စပ်အခြေစိုက်ဝမိုင်းလာနဲ့ရှမ်းမြောက်အဖွဲ့တွေဟာစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့တွေဖြစ်ပါတယ်နေပြီးတော့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ EAO ၅ဘွဲ့ကတော့ရခိုင်လွတ်မြောက်ရေးပါတီ ALP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPCလာဟုဒီမိုကရက်တစ်အစည်းအရုံး LDU ပအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL တို့ဖြစ်ပါတယ်ဒီအဖွဲ့တွေဟာ NCA လက်မှတ်ရေးထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဝင်တွေလည်းဖြစ်ပါတယ် PPSD အဖွဲ့မှာအရင် NCA လက်မှတ်ထိုး EAO အဖွဲ့10ဖွဲ့ရှိခဲ့ပေမဲ့အခုအခါမှာတော့9ဖွဲ့ပဲကျန်ရှိပါတယ်ဒီထဲကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့မွန်ပြည်တပ်ပါတီ NMSP တို့ကအခုကျင်းပခဲ့တဲ့နေပြည်တော်ဆွေးနွေးပွဲကိုတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ။